ဒီကနေ့ဇွန်လ16ရက်နေ့မှာကြာရောက်တဲ့နိုင်ငံတော်ဤတိုင်းပြည်ငံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ရဲ့မွေးနေ့အဖြစ်နဲ့မြန်မာနိုင်ငံရဲ့နေရာတော်တော်များများမှာတက်ကြွသူတွေကလှုပ်ရှားခဲ့ရပြီးတော့နိုင်ငံရေးလှုပ်ရှားမှုတွေနဲ့ဆက်နွယ်တဲ့တန်တရားနဲ့ဖမ်းဆီးခံရသူတွေလည်းရှိခဲ့ပါတယ်။ဆီယနာသိမ်းပြီးတဲ့နောက်ပိုင်းကလေးကဖမ်းဆီးခံခဲ့ရတဲ့ဒေါအောင်ဆန်းစုကြည်ရဲ့မွေးနေ့အဖြစ်နဲ့ပန်းတပိတ်လှုပ်ရှားမှုနဲ့ဆက်နွယ်ပြီးတော့အမျိုးသမီးတချို့ကိုအာဏာပိုင်တွေကစစ်ဆေးဖမ်းဆီးမှုတွေရှိခဲ့တာပါ။ဒီအကြောင်းရန်ကုန်ကသတင်းပေးပို့ချက်ကိုအခြေခံပြီးတော့ကိုစံကျော်ပြောပြပေးပါရှင်။
နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ရဲ့မွေးနေ့ဖြစ်တဲ့ဒီကနေ့ဇွန်လ16ရက်နေ့မှာနိုင်ငံတော်ဝန်ကတပိတ်အဖွဲ့စည်းတွေတော်လန်ရေးအင်အားစုတွေနဲ့ပြည်သူတွေကဗေဒါပြန်အန်ကိုခဲပန်းပန်လျက်ပဲခေါင်းစည်းစာတဲ့အနေနဲ့ပန်းတွေပန်ပြီးချီတက်ခဲ့ကြသလိုခွန်အားဖြင့်မိငယ်တချင်းကိုတံပြန်တီးဆိုမှုတွေလည်းလုပ်ခဲ့ကြတယ်လို့တပိတ်အဖွဲ့တွေကပြောပါတယ်။မနေ့ကလည်းမွေးနေ့အကြိုနေ့အဖြစ်တော်လန်ရေးအဖွဲ့တွေအားကောင်းတဲ့နယ်မြေတွေမှာချီတက်ကြပြီးတပိတ်တရားဟောတာတွေလည်းလုပ်ခဲ့ကြတယ်လို့ပြောပါတယ်။ကလေးမျိုးနယ်မှာတော့စစ်ကောင်စီတပ်တွေကဒီကနေ့မှမြို့အနှံ့စစ်ကားတွေနဲ့ပတ်နေပြီးကင်းပုံဝတ်တာကင်းလှဲ့တာတွေလုပ်နေတယ်လို့ပန်းပန်တဲ့အမျိုးသမီးတွေကိုဖမ်းဆီးပြီးဒေသကွက်ကွယ်မှုစစ်ဌာနချုပ်ဒါကာဆာမှာစစ်ဆေးနေတယ်လို့ဒေသခံတွေကပြောပါတယ်။ကလေးတမျိုးလုံးအနှံ့နေရာတိုင်းမှာစစ်ဆေးဖမ်းဆီးနေတာတွေဖြစ်ပြီးနေ့လယ်ပိုင်းလောက်မှာနေအမျိုးသမီး40ဝန်းကျင်ဖမ်းခံရတယ်လို့ကလေးမျိုးတပိတ်အဖွဲ့ဝင်တူဦးကပြောပါတယ်။ကလေးမျိုးမဇေအနီမျိုးလန်းစုံအနီတို့မှာပန်းပန်ထားတဲ့အမျိုးသမီး20ကျော်ဖမ်းဆီးခံရပြီးဒေသကွက်ကွယ်မှုစစ်ဌာနချုပ်ကိုဖမ်းဆီးခေါ်ဆောင်ပြီးစစ်ဆေးနေတယ်လို့မျက်မြင်ဖြစ်တဲ့ဒေသခံတူဦးကအခုလိုပြောပါတယ
်။နေ့ချင်းနိုင်ခွဲတော့မှာဘောတော့သူတို့ဒီအရက်ဝတ်တွေနဲ့ဒီမျိုးမလေးပြောက်စာရုံလေးတန်းပန်နေဆိုပြီးမှအကြောင်းပြတဲ့နေပဲဖမ်းသွားပြန်။အဲကလေးမျိုးမျိုးမဒီနေရာမှာဖမ်းလိုက်ပြန်။နောက်ပြီးတော့ဒီဘောတော့သူ့လုံးမိဘညီမလည်းဖမ်းလိုက်ပြန်။အယောက်20ကျော်လောက်ဖမ်းခံရတယ်ပြန်။ဒီမျိုးမကြီးရဲ့မှာသူတို့ဟိုဝင်မှအေးတန်းပန်တဲ့လူမှတော့အကုန်ဖမ်းသွားတယ်ပြန်။ပြည်စီတန်းပန်တဲ့လူတွေကိုပဲအဓိကဆိုင်မှာဖမ်းတာပေါ့။ကျင်းပုံးကိုမဆောင်ကြည့်ရမျိုးလည်းလုပ်တယ်။နောက်ပြီးတော့ကားတစ်စီးနဲ့အဲကားတစ်စီးပေါ်မှာလူ5-6လောက်လက်နက်ကြိုင်5-6လောက်နဲ့လှည့်တက်ပြီးတော့သူတင်းတင်းလိုမတင်းလေလိုချက်မှာခိုင်းလိုက်လေရှိရင
်ပင်လုံမီးပွိုင်းနဲ့ကလေးမျိုးရဲ့နေရာအနှံ့မှာဖမ်းဆီးခံရတဲ့အမျိုးသမီးတွေအများကြီးရှိနိုင်တယ်လို့ဒေသခံတွေကပြောပါတယ်။ရန်ကုန်မန္တလေးစတဲ့မြို့တွေမှာလည်းပန်းပန်တာကြောင့်နဲ့ပန်းကိုကင်ပြီးတွာလာနေတာမျိုးတွေ့ရင်ဖမ်းဆီးစစ်ဆေးတာတွေလုပ်တယ်လို့ဖျားနဲ့ဈေးတွေမှာပန်းရောက်နေတာတွေနဲ့ဝယ်တာတွေကိုစောင့်ကြည့်ပြီးပန်းတွေကိုသိမ်းယူသွားတာတွေရှိတယ်လို့ဒေသခံတွေကပြောကြပါတယ်။ဒီကနေ့မှာတနိုင်ငံလုံးကဒေါအောင်ဆန်းစုကြည်ရဲ့မွေးနေ့အထိမ်းအမဲအဖြစ်ပန်းတပိတ်ဆင်နွှဲကြဖို့နှိုးဆော်မှုတွေရှိတဲ့အတွက်စစ်ကောင်စီဘက်ကလည်းစောင့်ကြည့်ပြီးဖမ်းဆီးစစ်ဆေးတာတွေလုပ်နေတာဖြစ်ပါတယ်။ကလေးမျိုးနဲ့အပါအဝင်ရန်ကုန်မန္တလေးမြို့ကြီးတွေနဲ့နေရအနှံ့အပြားမှာဇွန်လ16ရက်နေ့ကလေးကမွေးနေ့အကြိုဖြစ်ပန်းပန်တာချီတက်ပြီးတပိတ်ဆင်နွှဲတာတွေလုပ်ခဲ့ကြပါတယ်။ဒီကနေ့မှလည်းကလေးမျိုးတပိတ်ကော်မတီကကြေးရွာတွေမှာဒေသခံတွေကိုတော်လန်ရေးနဲ့ပတ်သက်ပြီးတပိတ်တရားဟောခဲ့ကြသလိုခွန်အားဖြင့်မိငယ်တချင်းကိုလည်းတံပြန်တီးဆိုခဲ့ကြတယ်လို့ပြောပါတယ
်။ဒီနေ့ကျောက်ရည်ကွန်ဆက်ရှင်နဲ့ပြည်ကျွန်တော်တို့ဒူကောင်းဆောင်ဒေါင်ဆာစုကြည်မျိုးတွေထိမှန်နေတယ်ကျွန်တော်တို့ဂျွန်စကူပန်တဘိတ်နဲ့တို့ကျွန်တော်တို့ဒီခွာဖြစ်နေတဲ့တချင်းဆိုတော့ကျွန်တော်တို့ဒီ singing strike ဆိုပြီးဒီကျွန်တော်တို့စီရီးတဘိတ်ကြီးကျွန်တော်တို့ပြန်နေထွက်ခဲ့ကြနေပြီဟုတ်ကဲ့ဒီလူနဲ့တူပူပေါင်းပြီးတော့ကျွန်တော်တို့ဒီဒီအမျိုးသမီးမျိုးသားတွေအားလုံးဒီကျွန်တော်တို့ဒီပြည်သာပြန်အံ့ဟုတ်ခဲ့ပန်းပန်းရဲ့ဆိုတဲ့အတိုင်းကျွန်တော်တို့ဒီပန်းလေးအားလုံးပန်းနဲ့ကျွန်တော်တို့ဒီဒီကျွန်တော်ပန်းတပိတ်ရှင်ရယ်ဟုတ်ကဲ့ဒါဒီလိုရှင်ကျွန်တော်တို့ဒီဒေါအောင်ဆန်းစုကြည်ပါဝင်လူထုပေါင်းဆောင်ပါဝင်ကျွန်တော်တို့မလွတ်မြောက်သေးတဲ့ကျွန်တော်တို့ဒီတော်လိုင်းအသက်တော်သားနိုင်ငံရေးကြောင်းချခံနေရတဲ့ကျွန်တော်တို့ဒီပြည်သူပြည်သားတွေကကျွန်တော်တို့ခွန်အားပေးရတဲ့အနေနဲ့ကျွန်တော်တို့ခွန်အားပေးနေတဲ့အချင်းကိုကျွန်တော်တို့ပြန်ပြီးပြည်ဆိုရဲဒါဒီလိုကျွန်တော်တို့ဒီတပိတ်တရားကြီးဟောကြားရပါမယ်ဟုတ်ကဲ့အဲ့လိုမျိုးပုံစံချက
်ဆလင်းချင်းရင်းမပင်ကြေးရွာပေါင်းစုံတပိတ်အဖွဲ့ကလည်းမနေ့ကရောဒီကနေ့မှပါနိုင်ငံတော်အတိုင်ပင်ခံဒေါအောင်ဆန်းစုကြည်ရဲ့မွေးနေ့အထိမ်းအမဲအဖြစ်ပန်းတပိတ်လုပ်ခဲ့ကြပါတယ်ဒီကနေ့ပြုလုပ်တဲ့ဆရာနာရှင်စန့်ကျင်ဆန္ဒပြခဲ့ကြပုံကိုဆလင်းချင်းရင်းမပင်ကြေးရွာပေါင်းစုံတပိတ်ကော်မတီခေါင်းဆောင်ကိုလွမ်းသူကခုလိုပြောပါတယ
်ကျွန်တော်ဆလင်းချင်းကျွန်တော်တို့ပြေကျွန်တော်မနေ့ချင်းထွက်လိုက်တယ်ပေါ့နော်ထွက်တော့အဲ့ခုနပြောတဲ့ဒီကျွန်တော်တို့ရင်အားကောင်းကောင်းနဲ့ဒီကျွန်တော်ကွန်ဆက်ရှင်ရဲ့ဒီလူလူပေါင်းဆောင်တော်ဆွစုကြီးရဲ့မွေးလေးမှာဒီတော်လည်းတော်လည်းနေတဲ့ပြည်သူတွေအတွက်အချင်းကြနေတဲ့ဟိုရဲဘော်တွေပြီးရင်အသက်ပြီးသွားကြတဲ့သူတွေတော်လည်းတိုက်ပွဲဝင်စေသူတွေအားလုံးအတွက်ကျွန်တော်တို့ဒီနေ့ဖန်တပိတ်တွေကြောက်ကြတယ်ပြီးရင်တော်ဆွစုကြီးနဲ့တကွအချင်းကြဒီအကုန်လုံးလွတ်မြောက်ဖို့ပေါ့ဗျာဟိုအဲ့ဒါဒီကျွန်တော်ဆောက်ရကြတယ်ပြီးရင်စီဒီအန်ဒီဒီဟိုကြောက်ဆိုဟန်ပန်နာတွေကိုင်နာတွေ PDF တွေနဲ့ရက်တီကြောက်ဆိုဟန်ပန်နာတွေကိုင်နာတွေပြီးရင်ကျွန်တော်တို့ဒီ single strike ဖြစ်တဲ့ဒီဒီဟောပေါ့ကျွန်မခွားပြင်းနေတဲ့ချင်းကိုဒီဆိုလမ်းလျှောက်တာပေါ့နော်ကြွကြော်တယ်ကျွန်မကြွကြော်မယ်နဲ့အဲ့ချင်းနဲ့ ကြီးတက်လိုက်လျှောက်တာလေးကျွန်တော်ဆောင်ရွက်ခဲ့ပါတယ
်ဒီကနေ့ကြာရောက်တဲ့ဒေါင်ဆန်းစုကြည်ရဲ့မွေးနေ့မှာသူ့ရဲ့ဆူတောင်းကိုလည်းကိုလွန်းသူကအခုလိုပြောပါတယ
်အလူလူကောင်းဆောင်ဒေါင်ဆန်းစုကြည်ရဲ့98နှစ်ဒီမွေးနေ့မှာဒီမွေးနေ့ရှင်အပါအဝင်ကျွန်တော်တို့တော်လန်ပြည်သူလူထုတရားလို့မျှော်ရည်တဲ့ Federal Democracy ပြည်အောင်စုဒီဆောင်နိုင်တဲ့အားလုံးတက်ရှိကြမှာပြီးတော့ဆက်လက်ပြီးကျွန်တော်တို့တိုက်ပွဲဝင်နိုင်ကြပါစေကြောင်းပဲကျွန်တော်ပြောလိုပါတယ်ဗျာ
။မုံရွာမြို့နယ်တွေကတော်လန်ရေးအင်အားစုကြီးစိုးတဲ့ဒေသတွေမှာတက်ကြီးရွယ်အိုအပွားတွေဥဆောင်ပြီးပန်းပန့်ပြီးတော့အမေများတပိတ်ကိုဇွန်လ18ရက်နေ့ကပြုလုပ်ခဲ့ကြပါတယ်။ဒါအပြင်ចောင်းသားတမကတွေနဲ့တပိတ်ကော်မတီတွေစုပေါင်းပြီးတော့လဲဒေါန်ဆန်းစုကြည်မွေးနေ့အထိမ်းအမှတ်အဖြစ်ကြီးတက်ခဲ့ကြပါတယ်။ဝက်လက်ခင်ဦးချောင်းဦးဒီပဲရင်လောင်းလုံးမြိုင်ကျွန်းလှပခုတ်ကူ6ဆလင်းကတာရွှေဘိုမိထီလာမကွေတပိတ်ချင်းနမတီဟိုပုံစတဲ့နိုင်ငံတော်ဝန်ကဒေသတွေမှာပန်းတပိတ်နဲ့ singing strike ပြုလုပ်ခဲ့ကြပါတယ်စစ်ကောင်စီစိုးမိုးမှုအကောင်းနဲ့ရန်ကုန်မန္တလေးစတဲ့မြို့ကြီးတွေကလည်းဒီတပိတ်မှာပူပေါင်းပါဝင်ခဲ့ကြပါတယ်ရန်ကုန်မှာ YBS bus car တွေပေါ်မှာဆရာနာရှင်စန့်ကျင်စာသားတွေကတာလန်တတားတွေပေါ်မှာဗေဒာပြန်အန်ကိုခဲပန်းပန်လျက်ပဲဆိုတဲ့စာတန်းတွေချိတ်ဆွဲတာတွေလုပ်ခဲ့ကြသလိုပြည်သူတွေကပန်းပန်ထားတဲ့ဓာတ်ပုံတွေကို online ပေါ်မှာဖော်ပြကြပါတယ်ရန်ကုန်မန္တလေးလိုစစ်ကောင်စီအကောင့်နဲ့နေရာတွေမှာတော့ပန်းရောင်းတာဝယ်တာတွေကိုစစ်ကောင်စီတပ်တွေကအရဲဝတ်နဲ့တမျိုးစစ်ယူနီဖောင်းတွေနဲ့လက်နက်ကင်ပြီးတဖုံစောင့်ကြည့်နေပြီးဖမ်းဆီးတာပန်းတွေကိုသိမ်းယူတာမျိုးတွေလုပ်နေတယ်လို့နေရာအနှံ့မှာလုံခြုံရေးအင်အားတွေနဲ့တင်းကျပ်ပြီးစစ်ဆေးနေတယ်လို့လည်းဒေသခံတွေကပြောပြကြပါတယ်စစ်တပ်အာဏာသိမ်းတာနှစ်နှစ်ကျော်လာတဲ့အချိန်ထိစစ်တပ်ရဲ့အကြမ်းဖက်ပစ်ခတ်ဖမ်းဆီးမှုတွေကြားထဲကနေပြည်သူတွေရဲ့ဆင်အာဏာရှင်တော်လန်ရေးခြိတက်ဆန္ဒပြမှုတွေနဲ့စစ်ကောင်စီကိုသဘိမ့်မှောက်တာတွေဟာခုချိန်ထိဆက်လက်ရှိနေကြဆဲဖြစ်ပါတယ်ခင်ဗျာ